မြန်မာအစိုးရဝန်ကြီးဌာနလေးခုကနိုင်ငံတကာကနေနှစ်ရှည်ချင်းငွေတွေရယူဖို့အတွက်ပြည်ထောင်စုလွှတ်တော်မှာဒီနေ့တင်ပြဆွေးနွေးခဲ့တဲ့ပေါ်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်အစိုးရတက်တန်းကုန်ကန်ဒီဒီလိုချင်းငွေတွေရယူသုံးဆွဲတာကနောင်လာမယ့်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးမှုအတွက်အသုံးချမှုတွေရှိနေနိုင်တယ်လို့ထောက်ပြပြောဆိုနေတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာပါ
ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအစိုးရဝန်ကြီးဌာန၄ခုကကိုရီးယား၊ဂျပန်စတဲ့နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း400နီးပါးချေယူဖို့လွှတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်။ချေယူမယ်ဝန်ကြီးဌာနတွေကတော့စောက်လုပ်ရေးဝန်ကြီးဌာန၊လျှက်စစ်စွမ်းအားဝန်ကြီးဌာန၊ပို့ဆောင်ရေးဝန်ကြီးဌာနနဲ့ဗန်နာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်။ဒီလိုအမေရိကန်ဒေါ်လာတန်း400နီးပါးချေယူမယ်အပေါ်မှာလွှတ်တော်အမတ်အချုပ်ကခုလိုဝေဖန်ပြောဆိုခဲ့တာပါ။လွှတ်တော်ကိုတင်ပြလာတဲ့ချင်းငွေတွေအပေါ်မှာလွှတ်တော်အမတ်တွေကထောက်ပြမှုတွေလုပ်ခဲ့ပေမဲ့နောက်ဆုံးမှာမဲခွဲဆုံးဖြတ်မှုအရာထောက်ပြချက်တွေကအရာမတင်ခဲ့ဘူးလို့ပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခိုင်မောင်ကြီးကပြောပါတယ
်ချင်းတွေကပတ်သက်ပြီးတော့မှအငင်းခုံဘလောက်ပဲပြောပြောကိုယ့်ဘက်ကငင်းပိုင်ခွင့်အားနည်းတယ်ဆိုတော့ကျွန်တော်တို့ကကောင်းကောင်းသိလာပါတယ်ဒါပါလို့ဆိုရင်ကျွန်တော်တို့ကအနိုင်ရပါတီမဟုတ်ဘူးเนาะနောက်ပြီးတော့အနိုင်ရအဖွဲ့စည်းတစ်ဖွဲ့မဟုတ်တဲ့အတွက်ကျွန်တော်တို့ကလူနည်းစုကပဲထားပြီးကန့်ွက်ပြောဆိုကြရတာဖြစ်ပါတယ်
ချင်းငွေရယူတာမှာနှစ်ရှည်ချင်းငွေတွေဖြစ်ပေမဲ့ဒီလိုချင်းငွေတွေဟာပြည်သူဗန်နာမှပြန်လည်ပေးဆက်နေရတာဖြစ်ကြောင်းတရားဥပဒေစိုးမိုးမှုအနိုင်ဆုံးကာလအာဂတိလိုက်စားမှုမြင့်မားနေတယ်လို့နိုင်ငံတကာကထောက်ပြမှုတွေရှိနေတဲ့လက်ရှိမြန်မာနိုင်ငံအနေနဲ့ချင်းငွေရယူမှုဟာလေလွင့်မှုတွေရှိနိုင်ကြောင်းချင်းငွေတွေရယူသုံးဆွဲမှုတွေကိုနောင်လာမယ့်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးဖို့အတွက်အသုံးချမှုတွေရှိနေတယ်လို့လည်းပြည်သူတွေကထောက်ပြနေတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကခုလိုပြောပါတယ်
အဲ့ဒါမှမလျှက်စင်မီမရနိုင်တဲ့နေရာတွေမှာကိုလျှက်စင်မီပေးမယ်လို့ရွာတိုင်းရွာတိုင်းပတ်ပလောက်ရှိမယ်လို့ဘာလို့ညာလို့ဆိုတာဒီဒါတွေကိုမဲဆွယ်စည်းရုံးနဲ့အနေနဲ့ကတုံးနေကြသလားပေါ့နော်ဖုံပြိုးရေးလုပ်တယ်ဒါဒေါအောင်စားစုကြီးပတ်ဆက်မဟုတ်လို့ဦးသိန်းစင်တို့ဦးရှိမတို့ပတ်ဆက်လည်းမဟုတ်ဘူးနိုင်ငံတော်ရဲ့ပတ်ဆက်တွေပြည်သူတို့ရဲ့ပတ်ဆက်တွေနော်ဒီလိုရဲ့ဘာသာနဲ့အခုတုတ်ကရတဲ့ငွေနဲ့ကျွန်တော်တို့ကအခုလိုမျိုးဖုံမျိုးတွေလုပ်ပေးတာ
လက်ရှိမှာစောက်လုပ်ရေးဝန်ကြီးဌာနကရန်ကုန်တလလူကူကြိုတရာအစီ6000ကျော်ရှိတဲ့တရာစောက်လုပ်ရေးအတွက်ကိုရီးယားနိုင်ငံကနေအမေရိကန်ဒေါ်လာတန်း130ကျော်ချေးယူมาဖြစ်ပါတယ်ဒီလိုလှုပ်ဆောင်ဖို့အတွက်လဲစစ်တမ်းကောက်ယူထားပြီးဖြစ်ကြောင်းတရာစောက်လုပ်ဖို့အတွက်ဒလပတ်ကမ်းမှာရှိနေတဲ့နေရာအချို့ကိုဖယ်ရှားမယ်လို့လဲပြောဆိုလိုက်ပါတယ်ဒီလိုဖယ်ရှားတာမှာရော်ကျင်းငွေပေးသွားမယ်လို့လဲစောက်လုပ်ရေးဒုဝန်ကြီးဦးကျော်လွင်ကခုလိုပြောပါတယ
်စီမံကိန်းနယ်နဲ့ဆက်သက်ပြီးတော့လွတ်ကင်းတဲ့ဆောက်လုပ်များအချမ်းမြေတင်ပြရင်ကျွန်တော်ရန်ကုန်ကကန်းမှာဒီစီမံကိန်းနယ်ဆိုရင်ဆောက်လုပ်များထိခိုက်မှုရှိပါဘူးတလားပဲကမ်းမှာတော့ဘူမိအောင်လမ်းနဲ့စီမံကိန်းနယ်မြေပြင်ဆောက်ဥချိုစတင်ကြောင်းဗုဒ္ဓယုကွာတော့လမ်းမေးသေးတယ်များရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အ ਨੇ စုံလွတ်ကင်းတဲ့ဟာကိုပဲကျွန်တော်တို့ဖြတ်သိမ်းလာမျိုးနဲ့ပြန်လည်နေရာချတာမျိုးလုပ်မှာဖြစ်ပြီးတော့ဒီဟာနဲ့ပတ်သက်တဲ့နှစ်နာချင်းများကိုလည်းတိုက်တဲ့သူကျွန်တော်တို့ဒီကွန်ပျူတာအစနစ်ဖွဲ့စည်းပြီးတော့ပေးသွားမှာဖြစ်ပါတယ်
လျှက်စစ်စွမ်းအားဝန်ကြီးဌာနကရန်ကုန်မြို့လျှက်စစ်တပ်အားဖွံ့ဖြိုးရေးပြုပြင်ပြောင်းလဲဖို့အတွက်ဂျပန်ကနေအမေရိကန်ဒေါ်လာတန်း60နီးပါးချေယူมาဖြစ်ပါတယ်။ရန်ကုန်မြို့နယ်16မြို့နယ်မှာလျှက်စစ်ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်မယ်လို့လျှက်စစ်ဒုဝန်ကြီးဦးအောင်တန်းဦးကပြောပါတယ်။ပို့ဆောင်ရေးဝန်ကြီးဌာနကလည်းတိလဝါအထူးစီးပွားရေးဆောင်အတွက်စိတ်ကန်းတည်ဆောက်ဖို့ဂျပန်ကနေအမေရိကန်ဒေါ်လာတန်း100ကျော်ချေယူมาပါ။ဒီစိတ်ကန်းကိုလာမဲ့ဂျွန်လာမှာစတင်ဆောက်လုပ်မှဖြစ်ပြီးအရင်ကလည်းစိတ်ကန်းဆောက်လုပ်ဖို့အတွက်ပထမရက်အနေနဲ့အမေရိကန်ဒေါ်လာတန်း80နီးပါးဂျပန်ကနေချေယူထားတယ်လို့ပို့ဆောင်ရေးဒုဝန်ကြီးဦးဟန်စိန်ကဒီကနေ့ပြောင်စုလွတ်တော်မှာပြောဆိုလိုက်ပါတယ်ဒီပြင်လက်တလုံးမှာငွေကြေးလည်ပတ်မှုအခက်ခဲကြောင့်ဖွံ့ဖြိုးမှုအားနည်းနေတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ချင်းနိုင်မှုအတွက်ဗန်နာရေးဝန်ကြီးဌာနကလည်းဂျပန်နိုင်ငံကနေအမေရိကန်ဒေါ်လာတန်း40ကျော်ချေယူမယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်ဒီလိုဝန်ကြီးဌာနအသီးသီးကချင်းငွေတွေရယူတာနဲ့ပတ်သက်ပြီးဗန်နာရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်တာလင်းအောင်ကချင်းငွေတွေရယူတာနဲ့ပတ်သက်ပြီးခုလိုရှင်းလင်းပြောဆိုသွားပါတယ
်ချင်းငွေပေးရတဲ့ဖွဲ့စည်းများရဲ့မူဝါဒညီမှန်းချက်စည်းကမ်းသတ်မှတ်ချက်များနဲ့ကိုက်ညီပြီးတော့မှကျင်းပရယူမဲ့ဖွဲ့စည်းတွေရဲ့လိုအပ်ချက်စည်းကမ်းသတ်မှတ်ချက်တွေကိုလက်ခံနိုင်မှုချင်းငွေပေးတဲ့သူကလည်းချင်းငွေရယူတဲ့အပေါ်မှာယုံကြည်မှုတို့ပြည့်စုံမှသာဒီချင်းငွေတွေရယူနိုင်တာဖြစ်ပါလေ
ဒီကနေ့လွှတ်တော်မှာတင်တဲ့မှုအရာဝန်ကြီးဌာန၄ခုကချေးယူမဲ့အမေရိကန်ဒေါ်လာတန်း400နီးပါးဟာ အတုံးလုံးတရာဂိုင်းလုံးနဲ့နှစ်ရှည်နှစ်40နီးပါး ပေးဆက်ရမယ်နှစ်ရှည်ချင်းွေတွေပဲဖြစ်ပါတယ်ဒီချင်းွေတွေနဲ့ပတ်သက်ပြီးပြည်အောင်စုလွတ်တော်မှာလာမယ့်တနင်္လာနေ့25ရက်နေ့မှာလွတ်တော်ကိုယ်စားလှယ်တွေကအသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ်